ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ရဲ့အနီးဝန်းကျင်မှာတော့ဒီသတင်းပတ်ထဲစစ်ကောင်စီတပ်ရဲ့စစ်စင်ရေးတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်။မိုးပြဲမြို့နယ်အနီးတစ်ဝိုက်စစ်စင်ရေးတွေမှာစစ်ကောင်စီဘက်ကမြေပြင်ကရောဝေဟင်ကပါထိုးစစ်ဆင်နေတာဖြစ်ပါတယ်။မိုးပြဲမြို့ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပို့ပို့ထားတာကိုအလိမ္မာကတင်ပြပေးထားပါတယ်။
ကရီနီတိုင်းဒေသတွေရှိရာရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်အနီးဝန်းကျင်မှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်တို့ကြားဒီရက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေက VOA ကိုပြောပါရယ်ဖေဗရူလာဇန်ကစပြီးတော့စစ်ကောင်စီရဲ့စစ်စင်ရေးတွေဟာမိုးပြဲမြို့နယ်ထောက်ပံ့ရေးနဲ့ပို့ဆောင်ရေးလမ်းကြောင်းတွေကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပုံရတယ်လို့လဲဂရီနီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားရဲစုကပြောပါရယ်
တော်လိုင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြင်းထန်တိုက်ပွဲတွေဖြစ်ပွားနေတယ်ပေါ့နော်။နှစ်ဖက်လုံးကပြန်လည်ပစ်ခတ်မှုတွေဟိုတိုက်ပွဲတွေကနေ့စဉ်နဲ့အများရှိတယ်။စစ်ကောင်စီဘက်ကမိုးပြဲမြို့ကိုပြန်လည်ရရှိရေးပြန်လည်ထိန်းချုပ်ဖို့အတွက်ပေါ့နော်။သူတို့ဘက်ကစွမ်းကုန်စူးစမ်းနေတာမျိုးတွေရှိတယ်။သူတို့ဖြစ်ဒီထောက်ပို့လမ်းကြောင်းတွေပေါ့နော်။လက်ကောရဲ့မိုးပြဲဖက်ခုံအဲ့ဒီလမ်းကြောင်းကိုသူတို့ဟိုဆက်သွားအောင်ပေါ့နော်။သူတို့စူးစမ်းနေတာမျိုးတွေ့ရတယ်။ပြီးရင်တော့ဒီမော့ဆိုဘက်ကလည်းဒါစစ်ကြောင်းထိုးရလွယ်ကူအောင်ပေါ့နော်။မိုးပြဲမြို့ကိုထိန်းချုပ်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။
စစ်ကောင်စီတပ်အင်အားအလုံးရင်းနဲ့လိုက်ကောမိုးပြဲလမ်းနဲ့ဖဲကုံမိုးပြဲလမ်းကြောင်းကနေထိုးစစ်ဆင်နေတာလို့လည်းပြောပါရယ်။မိုးပြဲမြို့အခြေဆိုင်အမှတ်422အခြေမြတ်တရေးတဝိုက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းပါဝင်တိုက်ခတ်နေတဲ့ဒေသခံကာကွယ်ရေးတပ် MBPTF ပြည်ကြားရေးတာဝန်ရှိသူတူက VOA ကိုအခုလိုပြောပါရယ်။
စစ်ကောင်စီဘက်ကဒီစီမုံတမ်းနေရနေစုဆောင်တာလည်းတတတည်တယ်နဲ့ပေါင်းပြီးအားလုံးရင်းနဲ့မိုးပြဲကိုပြင်းထန်ထူးဆီးစင်နေတာဖြစ်ရပေါ့နော်ဒီရဲ့ပိုင်ကတော့တော်တော်လေးပြင်းထန်အတိုက်ပွဲပြင်းထန်နေတယ်ပေါ့ဘာလို့ဆိုတက်ပွဲဖြစ်တာကတော့ဒီမိုးပြဲခမရဒီနေ့နေ့ပေါ့နော်ခြေဆိုင်အဲ့ဒီတည်ရင်ရဲ့ area ကနေဒီမိုးပြဲမြို့အစပေါ့နော်အဲ့ဒီနေရာတွေမှာတက်ပွဲနှစ်ဖက်ပြင်းထန်ဖြစ်နေတယ်ပေါ့နော်ကျွန်တော်တို့တော်လိုက်တက်ပေါင်းစုဖက်နေလဲပြင်းထန်ခုခံနေတယ်ပေါ့နော်
တိုက်ပွဲမှာစစ်ကောင်စီကစစ်မှုမထမ်းမနေရအမိန့်နဲ့စူးစောင်းထားတဲ့တပ်သားတွေလေဆောင်တဲ့လက်နက်ကြီးတွေသုံးပြီးတော့တိုက်ခတ်နေတယ်လို့လည်းပြောပါရယ
်စစ်ကောင်စီကမိုးပြဲမြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်တယ်ပေါ့နော်ဒီပြည်မှာသူတို့စစ်မှုမထမ်းမနေရစူးစောင်းထားတဲ့တပ်တွေနဲ့ဒီပြည်မှာမတိုးနိုင်တော့လို့လို့လက်နက်ကြီးကိုအဆမတန်အကူအသုံးပြုနေရမှာနော်မိုးပြဲမှာတပ်ဖွဲ့ပြင်းထန်နေတဲ့အတွက်ကျွန်တော်တို့ခုခံကာကွယ်နေတဲ့ဖွဲ့တွေကိုကူညီပေးချဖို့ပေါ့နော်လိုအပ်ချက်တွေများရှိနေတဲ့အတွက်ကူညီပေးချဖို့ကူညီတောင်းခံလိုတယ်
ကရင်ဒီတိုင်းရင်းသားတွေနေထိုင်ရာဖာဆောင်ဘောလခဲလွိုက်ကော်မြို့နယ်တို့မှာဖေဗရူလာအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုနောက်ဆုံးမိုးပြဲတိုက်ပွဲမှာစစ်ကောင်စီဘက်က9ဦးသေဆုံးပြီးတော့လက်နက်ကြီးငယ်9လက်သိမ်းဆည်းရမိတယ်လို့လည်းပြောပါရယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီး drone နဲ့လေယာဉ်အသုံးပြုပြီးတော့တိုက်ခတ်ခဲ့ပြီးအရဲသားနေထိုင်တဲ့နေရာမှာပါပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါရယ်ဒီတိုက်ခတ်မှုကြောင့်ဆယ်နှစ်ကနေ18နှစ်အရွယ်ကြားကလေးတကယ်အပါအဝင်5ဦးအသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းနဲ့စေဘေကန်တခန်းစာသင်ကျောင်း5ကျောင်းဘာသာရေးအဆောက်အဦ5ခုနဲ့အရက်သားနေအိမ်60နီးပါးပျက်စီးခဲ့တယ်လို့ GNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေကြောင့်ဒေသထိခိုက်မှုတွေနဲ့ပတ်သက်လို့နေပြည်အခြေအနေကြောင့်တီးခြားတည်ပြုလို့တော့မရပါဘူး။မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကလည်းတစုံတရာထုတ်ပြန်တာမရှိသလိုစစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသေးပါဘူး။မိုးပြဲတိုက်ပွဲပြင်းထန်လာကြတဲ့ကဒေသခံတွေနေရက်စွန့်ခွာတိမ်းရှောင်နေရပြီးတော့ဒေသရေးနဲ့စားတောက်ရေးအခက်အခဲဖြစ်တယ်လို့အကူအညီပေးနေသူတွေကပြောပါရယ်။ Credit Data အပါအဝင်မြန်မာနိုင်ငံမှာတီရင်းနေရက်စွန့်ခွာသူ3တန်းခွဲကျော်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညှိနှိုင်းရေးမှူး UNOCHA ကဖေဖော်ဝါရီလမှာသတင်းထုတ်ပြန်ထားပါရှင့်။